မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ဒီတစ်ပတ်အစီအစဉ်မှာဒလဘက်ကပေးပို့လာတဲ့စာကိုအရင်ဆုံးတင်ပြချင်ပါတယ်။ RFA ရေကျွန်တော်တို့ဒလမြို့နယ်ခနောင်ရွာမှကျေးရွာအုပ်စုခနောင်မီးချစ်ဆက်ကျေးရွာမှာကြားပိုက်တွေကိုလုခွင့်ပိတ်ထားတာကြောင့်အရန်ဒုက္ခရောက်နေရပါတယ်။ဒီကြားပိုက်ဆိုတာကတော့ရာသီအလိုက်ငားနဲ့ပစွန်တွေကိုပိုက်ထောင်ပြီးတော့ဖမ်းတဲ့အလုပ်ဖြစ်ပါတယ်။ဒီလုပ်ငန်းကိုငါလုပ်ငန်းဦးစီးဌာနနဲ့ရေချောင်းရဲတပ်ဖွဲ့ကပိတ်ထားတာတစ်နှစ်ကျော်နေပါပြီ။ကျွန်တော်တို့ရွာသူရွာသားတွေကဘိုးစင်ပေါင်ဆက်ဒီလုပ်ငန်းပဲလှုပ်လာကြတာမို့ကြံတာဘာမှမလုပ်တတ်ကြပါဘူး။မကြခင်မှာမိုးရသည်ရောက်တော့မှဖြစ်ပေမဲ့လည်းအိမ်တွေကိုမပြင်နိုင်ကြပါဘူး။ကလေးတွေကိုလည်းကျောင်းထားဖို့ကျောင်းစရိတ်မတက်နိုင်တော့ပါဘူး။ကျွန်တော်တို့အခြေအနေကရွာဦးချောင်းကိုတောင်စွန့်မလောင်းနိုင်ကြတော့ပါဘူးခင်ဗျာ။ရင်းနှီးစားတောက်စရာလည်းမရှိတာကြောင့်တော်တော်ကိုဒုက္ခရောက်နေကြတာပါ။ဘယ်တော့ပြန်ဖွင့်ပေးမလဲဆိုပြီးစောင့်နေရင်းနဲ့ရွာတွေကအမျိုးသမီးတွေလည်းသပင်တွေကိုဖျက်ရောင်းရလို့သပင်တွေလည်းမရှိကြတော့ပါဘူးအိမ်မှာရှိသမျှအဆင်အိုးတွေရေတိုင်ကီတွေကိုလည်းငွေလိုတဲ့အချိန်မှာရောင်းလိုက်ရတာမို့ရေထည့်သုံးစရာတော့မရှိတော့ပါဘူးဒီအလုပ်ပြန်ဖွင့်ပေးဖို့အတွက်ကျွန်တော်တို့အတနာခံစားတွေအဆင်ဆင့်တင်ထားပေမဲ့လည်းအကြောင်းမထူးပါဘူးခင်ဗျာဒါကြောင့်ဒီအကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA ကနေတဆင့်တင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်အခုဆက်ပြီးတော့လာရှိုးဘက်ကပေးစာကိုတင်ပြပါမယ်။လာရှိုးပြည်သူစေယုံမှာအကြောင်းအမျိုးမျိုးနဲ့ပတ်စံတွေအဆမတန်တောင်းနေလို့ပါ RF ရေ။စေယုံတက်ရင်ဂဒင်ကဆိုပြီးတော့တညကိုငွေချက်တထောင်ခွဲပေးရပါတယ်။သွေးပေါင်ချင်းရင်တထောင်4000ပေးရပါတယ်။ဒါကစေးဖို့မပါသေးပါဘူး။စေယုံမှာကလေးမီးဖွားတဲ့အခါကျတော့လေရိုးရိုးမွေးရင်16သိန်းနီးပါ၊ခွဲမွေးရင်သိန်း30နီးပါကုန်ပါတယ်။အရင်တုန်းကခွဲမွေးရင်တောင်မှ3-4သိန်းပဲကုန်တာပါ။ကလေးမွေးပြီးရင်လည်းနှစ်ယောက်ဖြစ်သွားလို့ဆိုပြီးတော့ဂရင်ကတညကို3000တောင်းပါတယ်။နောက်ပြီးတော့ဆေးဝယ်ရင်လည်းဆေးရုံထဲမှာပဲဝယ်ခိုင်းပါတယ်။အပြင်ကနေပေးမဝယ်ပါဘူး။သူတို့ရောင်းတဲ့ဈေးနဲ့အပြင်ဈေးကတဝက်လောက်ကိုကွာပါတယ်။ပတ်စံမရှိရင်ဆေးရုံကဘာမှမလုပ်ပေးတာကြောင့်အခုဆိုရင်နေမကောင်းဖြစ်မှာတော့ကြောက်နေရပါတယ်ဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ်23,000 2,3,4,2,8ကနေပဲဖြစ်ဖြစ် RFA Burmese ရဲ့ Facebook Messenger ကပဲဖြစ်ဖြစ်ပေးပို့လို့ရပါတယ်။ email ကတဆင်ပေးပို့ချင်တယ်ဆိုရင်တော့ rfa.burmese@gmail.com ကိုပေးပို့လို့ရပါတယ်ခင်ဗျာ
။အခုတစ်ခါတင်ပြချင်တာကတော့ရန်ကုန်ဒဂုံစိတ်ကန်းကပေးစာပါ။ RFA ရေကျွန်တော်ကတော့ဒဂုံစိတ်ကန်း88ရပ်ကွက်မှာနေတာပါ။90ရပ်ကွက်နဲ့ကတန်လွင်လမ်းမကြီးပဲခြားပါတယ်။ကျွန်တော်တို့ရက်ကွက်မှာ၄နာရီတခါမီးလာရမှာဖြစ်ပေမဲ့လည်းတခါတလေဆိုရင်တနာရီ၂နာရီလောက်ပဲမီးလာပါဗျ။မီးလာတဲ့အချိန်ကျတော့90ရက်ကွက်ထက်၂နာရီလောက်နောက်ကျပြီးမှလာပါဗျ။မီးပြတ်တဲ့အချိန်အတူတူပေမဲ့လည်းတခါတလေ88ရက်ကွက်ကမီးပြတ်ချိန်မှာအရင်ပြတ်တဲ့နေ့တွေများပါဗျ။လျှက်စစ်မီးအချိန်အတူတူပေးနေတဲ့ရက်ကွက်ချင်းအတူတူဘာကြောင့်ကျွန်တော်တို့ရက်ကွက်ကိုအချိန်လျှော့ပြီးပေးနေတာလဲဆိုတာကိုမစဉ်းစားတတ်တော့ပါဘူး။အခုလိုဖြစ်နေတာ6လ9လမကတော့တာကြောင့်မခံမရက်နိုင်ဖြစ်ရလွန်လို့ RFA ကနေတဆင့်တင်ပြလိုက်ရတာပါဆိုပြီးတော့ပေးပို့လာတာပါရှင်အခုဆက်ပြီးတော့ရန်ကုန်ကမာရွတ်ကပေးပို့လာတဲ့စာကိုတင်ပြပါအောင်မယ်ကမာရွတ်မြို့နယ်3ရက်ကွက်9လမ်းထိပ်နဲ့ဒီချမ်းတပင်လမ်းအနီးပတ်ဝန်းကျင်တွေမှာစီကံမဲ့အမိုက်မီးရှို့နေသူတွေကြောင့်လေထုညဉ့်ညံပြီးတော့မီးပေးအန္တရာယ်ကိုပါစိုးရိမ်နေကြရပါတယ် RFA ရေရက်ကွက်နဲ့အနီးတစ်ဝိုက်မှာညအချိန်မတော်ပလတ်စတစ်အမိုက်တွေကိုမီးရှို့ပြီးတော့မနက်ပိုင်းမှာဆိုရင်တရွက်ချောက်တွေကိုမီးပုံရှို့နေကြတာပါအမိုက်တွေကိုမီးရှို့ရာကနေထွက်လာတဲ့အစိတ်ငွေတွေကြောင့်ယောဂါရမာကိုစိုးရိမ်တဲ့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမြန်ဆုံးအရေးယူပေးဖို့ RFA ကနေတဆင့်တင်ပြလိုက်ပါတယ်ဆိုပြီးပေးပို့လာတာပါရှင် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင် RFA ပေးစာပြန်စာအစီအစဉ်အနေနဲ့ RFA ကိုအမှန်တကယ်ပေးပို့လာတဲ့စာတွေကိုစစ်စစ်ပြီးတော့ပြန်လည်တင်ပြနေတာဖြစ်ပါတယ်။တချို့တိုင်ကြားချက်တွေဆွဆွဲပြောဆိုချက်တွေဟာမူရင်းစာပေးပို့သူရဲ့အာဘော်တွေသာဖြစ်ပြီးတော့ RFA အနေနဲ့တိကျအတည်ပြုနိုင်တာမရှိပါဘူး။ပေးစာကြောင့်ထိခိုက်နစ်နာတာတွေရှိခဲ့ရင်ထိခိုက်နစ်နာသူလူပုဂ္ဂိုလ်အဖွဲ့အစည်းတွေအနေနဲ့ပြန်လည်ခြေပားတဲ့စာတွေကိုပေးပို့လို့ရပါတယ်။ဒီစာတွေကိုလည်း RFA ကနေအလင်းသင့်တယ်လို့ပြန်လည်ဖော်ပြသွားမှာဖြစ်ကြောင်းအတည်ပြုအပ်ပါတယ်ရှင်။ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။